နီးလျာအီမီကဘာမှာလက်လော့ဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ကိုကမ္ဘာနိုင်ငံတွေနှီးမျိုးစုံနဲ့ရုန်းကန်ရင်ဆိုင်နေရပြီးနောင်တမျိုးဖြစ်မလာအောင်ဘယ်လိုဆောင်ရွက်သင့်တယ်လဲလို့တွေးဆကြတဲ့အခါပတ်ဝန်းကျင်ဝါရီတွေကတော့သဘာဝကိုထိမ့်သိမ့်ဖို့အကြံပေးပါတယ်။ကိုရိုနာဗိုင်းရပ်စ်နောက်တစ်ချီပြန်မလာနိုင်တော့ဘူးလို့ဘယ်သူမှအားမမခံနိုင်မယ်။နောင်လည်းဖြစ်မှာသေချာသလောက်ရှိတာမို့ဗိုင်းရပ်စ်ရံကိုဘယ်လိုကာကွယ်နိုင်မလဲဆိုတာကမ္ဘာအရရကပညာရှင်တွေသုတေသနအမျိုးမျိုးလုပ်ကြစီမံချက်သုံးသပ်ကြပါတယ်။ပတ်ဝန်းကျင်ဝါရီတွေကတော့တဘာဝအတိုင်းရှိနေတဲ့သရစ္ဆာနဲ့လူတွေနိကတ်သွားတဲ့အတွက်လူသားတွေဟာယောဂဗေယတွေရရှိရတယ်လို့ရှုမြင်တာမို့တဘာဝကိုထိမ့်သိမ့်မှုတိုက်တွန်းပါတယ်။တကယ်တော့လူနဲ့သရစ္ဆာနေရင်ပါဒီရာကလည်းနှစ်တွေထောင်ချီလို့နေပါပြီ။ဥရောပမှာအိမ်မွေးခွေးရှိခဲ့တာနှစ်15,000လောက်ရှိပြီးအာရှအလယ်ပိုင်းဒါမှမဟုတ်တရုတ်နိုင်ငံမှာအိမ်ကွေးမွေးမြူခဲ့တာနှစ်12,500လောက်ရှိပြီလို့မှတ်တမ်းပြုစုထားတာတွေ့ရပါတယ်။နှစ်တွေထောင်ချီပြီးလူတွေနဲ့ဘလို့ပဲရင်ပါနေနေခွေးဥပြန်တဲ့အခါခွေးကလူကိုဒုက္ခပေးတတ်ပါတယ်။အိမ်မွေးကြောင့်မျိုးဆိုလဲဘာသာရင်ကျရှိတဲ့လူမမွေးသင့်တဲ့သရစ္ဆာပဲဖြစ်ပါတယ်။ COVID-19 ကိုရိုနာဗိုင်းရပ်စ်ကရောဂါကလည်းမြို့တွေရွာတွေမှာတွေ့ရတတ်တဲ့လင်းတို့ကစဖြစ်တယ်လို့ယူဆကြပြီးတချို့ကလည်းသင်္ကေတလူဂျာကန်တမျိုးမျိုးကနေလူကိုကူးစက်တယ်လို့ပြောတာမို့ဘဲကဖြစ်ဖြစ်သရစ္ဆာကအစကူးဆက်တဲ့သဘောရှိပါတယ်။လင်းတို့တွေမှာဗိုင်းရပ်စ်ရှိတာဆိုတာကိုလည်းမန္တလေးတက္ကသိုလ်တတ္တဗေဒဌာနကတွဲပဲ့ပါမောက်ခဒေါက်တာမမှုအောင်ကလည်းပြောပါတယ်
။ရင်းနှုံးတန်ကလင်းတို့တွေကတော့ရှိရဒါပေမဲ့ဗိုင်းရပ်စ်တွေဆိုတာလည်းအမျိုးမျိုးပြောင်းပြီးတော့သူကနေနိုင်တာလေ။ဟိုကျမကတော့အခုမှရှိတယ်လို့လည်းပြောလို့မရဘူး။အရင်တော့ကကျမတို့ဒီဗိုင်းရပ်စ်နဲ့ပတ်သက်တဲ့သုတေသနတွေမလုပ်ခဲ့ဘူးလေ။နော်အခုမှလောက်ကြတော့ကြတော့အခုမှတွေ့ရဲဆိုတဲ့ပုံစံမျိုးအရင်ကလည်းဟိုလင်းတို့ဒီ rabies virus ရှိတယ်ဆိုတာတော့ရေဘူးအားဖြင့်လူတိုင်းသိတယ်ခွေးပြန်ယောဂဖြစ်စေတဲ့ virus တွေရှိတယ်လင်းတို့မှာအဒီဂူထဲမှာနေတဲ့လင်းတို့တွေပေါ့နော်အဲ့တော့ကြတော့အရင်ကလည်းရှိနေမှန်းတော့သိတယ်ဒါပေမဲ့ဘာမျိုးစားတွေပါမှမသိဘူးဒါပေမဲ့လင်းတို့မျိုးစားပေါ်မူတည်ပြီးတော့ virus ကလည်းတစ်မျိုးနဲ့တစ်မျိုးမတူဘူးရှိနေကြတာပဲ
ရာသီအပြောင်းလဲမှာဖြစ်တတ်တဲ့ရာသီတုပ်ကွေးရှိပေမဲ့ဝတ်တကွေးကျက်ညက်တကွေးစားရာတွေကတော့ဝတ်တွေကျက်ညက်တွေကကူးဆက်တာပါ။ TV အစိုးရကူးဆက်ယောဂါဟာနွားနဲ့ဝက်ကနေစကူးဆက်လာတာလို့ခရစ်တော်မမွေးဖွားခင် BC 384ခုနှစ်ဖွားဂရိတွေးခေါ်ပညာရှင်အရစ်စတိုတယ်ကပြောခဲ့ပူပါတယ်။ Ebola ကတော့ချင်ပန်စီဒါမှမဟုတ်လင်းတို့ကစဖြစ်တယ်လို့ပြောကြပါတယ်။1999မှာမလေးရှားမှာဖြစ်ပွားသွားတဲ့ Nipah virus နဲ့2002ခုမှာတရုတ်နိုင်ငံကဖြစ်ပွားတဲ့ SARS အခုဖြစ်နေတဲ့ COVID-19 လိုပဲလင်းတို့ကစဖြစ်တယ်လို့ပြောပါတယ်2003မှာတရုတ်နိုင်ငံကပဲစဖြစ်တဲ့ H1N1 ကျက်ငယ်တခွေးကလည်းသရစ္ဆာက2012မှာအရှေ့အလယ်ပိုင်း Saudi Arabia ကစဖြစ်ပွားတဲ့ MERS ကလောက်က2013မှာတရုတ်နိုင်ငံကပဲစဖြစ်ပွားတဲ့ H7N9 ကျက်ငယ်တခွေး2009ခုနှစ်မှာစဖြစ်ပြီးမြန်မာနိုင်ငံလည်းမလွတ်တဲ့ဝက်တုတ်ကွေးစတာတွေကလည်းသရစ္ဆာတွေကလို့ပဲပြောရပါမယ်။ပထဝီမြေ၊တေဇောမီ၊အာဘောရေ၊ဝါရောလေးစတဲ့ဓာတ်ကြီးလေးပါးမျက်တာမှလူတစ်ယောက်ကျန်းမာသလိုသဘာဝခေယစနစ်ကလည်းတမမျက်တာညှိညွတ်ဖို့လိုပါတယ်။တောတွေခုတ်ထွင်ပြီးမြို့ပြလို့လမ်းဖောက်သရားဆောက်ရုံမကတစ်ခုတ်ရေဂါရာလို့တတ်တူတွင်တူကြောက်မင်းတွေတူးလို့တောတွေပို့လို့ပြောရပါတယ်။မြန်မာနိုင်ငံအနှံ့သဘာဝတောတွေပြက်နေပြီးမွန်ပြည်နယ်မှာဆိုရင်ကြုံမိုင်းတူးတဲ့အတွက်သဘာဝဟန်ချက်ပြက်ရတာကိုချောင်းဆုံမြို့နယ်မဲဆန္ဒနယ်အမှတ်1ပြည်နယ်လွတ်တော်ကိုယ်စားလှယ်ဒေါက်တာအောင်နိုင်ဦးကပြောပါတယ်
။ဒီကြောက်ထုတ်လုပ်ငန်းလေးနောက်ပြီးတော့တခြားဒီညီပေါ့နော်ညီထုတ်လုပ်မှုတွေဒါတွေကလည်းပြောင်းလဲတိုးတက်လာတဲ့ဖြစ်စနစ်အရအခြေခံစောင့်အောင်တွေတော့လိုအပ်တာတော့မှန်ပါတယ်။သို့တော်လည်းပဲအခုဒါကျွန်တော်တွေ့ရတဲ့ဒီပေါင်ဘက်နော်ပြောရအောင်ဗီလန်အတားအဆပေါ့နော်တော်တော်လေးကိုကြောက်မှန်းနေများတယ်ထုတ်လုပ်တဲ့ဒီပမာဏကလည်းခါလိုက်ကြခံမှလို့မရတော့တော်တော်များတယ်ဆိုတော့ဟိုကျွန်တော်သိရတဲ့ဒေတာခံတွေပြောကြကြအရာဆိုလို့ရှိရင်အဲ့လိုမျိုးကြောက်မှန်းနေအစမတန်ထုတ်လုပ်ထုတ်ဖို့မှုတွေကဒီအနီးနားမှာရှိတဲ့စမ်းကြောင်းတွေတော်တော်လေးခန်းချောက်ပါလေဆိုတော့
လူသားတွေရောသရဝါတွေပါနေထိုင်ကြတဲ့ကဘာမြေကြီးရဲ့သဘာဝပတ်ဝန်းကျင်ဟာလင်းလင်းမြန်မြန်ပျက်စီးနေတာမို့သရစ္ဆာကဖြစ်ပွားတဲ့ယောဂဗေယတွေလည်းပိုလို့ဖြစ်ပွားလာမယ်လို့သုတေသီတွေကတွေးရှိတဲ့အတွက်လဲသဘာဝကိုထိမ့်သိမ့်ကြဖို့တိုက်တွန်းနေကြတာပဲဖြစ်ပါတယ်ရှင်။